ရခိုင်ပြည်နယ်ကပေါတောမြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ကနေရာတချို့မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်ပေါတောမျိုးပေါ်ကလောကထိပ်ပံဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုမနေ့ကရခိုင်လက်နက်ကိုင်အေအေအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပိတ်မိနေတဲ့ပေါတောဒေသခံ100လောက်ကိုအေအေအဖွဲ့ကကယ်ထုတ်ခဲ့တာလည်းဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းပေါတောမျိုးတွင်စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်အနီးအနားကျေးရွာတစ်ခုမှာထွက်ပြေးတိမ်းရှောင်နေတဲ့ပေါတောဒေသခံတူဦးကလည်းစစ်ကောင်စီဘက်ကရေချောင်းလေချောင်းတိုက်ခတ်နေတာကိုယ်တိုင်မြင်တွေ့ရတယ်လို့ပြောပါတယ
်ဟုတ်ကဲ့မနေ့အစောကြီးကျွန်တော်ပြည်သက်ခံတွေကြားပါရအလားတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့ဒီဒီနေ့မှာပဲဒီစစ်တွေကနေလက်နက်ကြီးနဲ့အမြောက်နဲ့လမ်းထူးရဲ့ဒီခဏနေကြတော့ဒီမြေတရနေနေပြီးနေဖြစ်တာတွေရှိပါတယ်အော်ပြီးတော့စေနာရီဝန်ကြီးတော့ရဟိန်ရောက်လာတယ်ရဟိန်နဲ့ပြစ်တာပေါ့နော်ပြစ်တော့ဒီကနေရဟိန်ကိုပြန်ပြစ်ပြစ်မှာရဟိန်ကမကြဘူးလင်းကမင်းဆိုပြန်ပြစ်တော့ပြန်ပြစ်ပြီးရင်ဟိုစိတ်မကြဘူးဟိုကြက်ဖိုက်တာရောက်လာတယ်ကြက်ဖိုက်တာသူစီ25မိနစ်လောက်အဲ့ဒီလူပက်လီပေါ့လေပက်ပြီးတော့အဲ့လိုဟိုကြည့်ကြည့်ကြည့်တော့အတန်းကြီးတယ်တော့ပြတ်သွားတယ်ဟိုရဟိန်လည်းမတူဘူးပေါ့နော်အဲ့ဒီလူလူဘော်ပဲဘယ်လိုတက်နေတော့မတူဟိုဟိုကြည့်ရချင်ပေါ့နော်ဘုံဘုံကြည့်တာပေါ့ညဘောကဒီလက်နဲ့ကြည့်ကြတော့မိခိုးရဆောင်းတတ်တာကြီးကျွန်တော်တွေ့ရတယ်ဒါဟိုအဆောက်တချို့မီးလောက်တာဖြစ်နေတာပေါ့နော
်လက်ရှိပေါတော့မျိုးပေါ်မှာပိတ်မိနေတဲ့သူတွေကတချို့ကိုရခိုင်လက်နက်ကင် AA ဖွဲ့ကကဲထုတ်နိုင်တာရှိပေမဲ့ပိတ်မိနေသူတွေတော်တော်များများရှိနေသေးတယ်လို့ပေါတော့ဒေသခံတူကပြောပါတယ
်တုံးနေရပေါ့နော်လောကတက်ပေါ်မှာတရားဝန်ကြီးတရားကြော်မရှိနေအဲ့ဒီဟာကတော့မနေ့ကအကုန်ကြေထောက်ပြီးတော့ကြီးနောက်ကဒီစိုက်ပျိုးရုံမှာရှိတယ်အမီးသားရုံမှာရှိတယ်ပေါ့နော်နောက်နေနေရာရှိတယ်ပေါ့အဲ့ဒီဟာကဒီမနေ့ကထောက်တာဟိုကျွန်တော်ရှင်မနေ့ပိုင်းထောက်တာတနည်းအားလည်းတော့ဟိုကေထောက်နိုင်လိမ့်မယ်ထင်ပါတယ်ဒါပေမဲ့ကျန်တော့ကျန်နိုင်ဦးမယ်ဗျတရားဝင်ကြလားတစ်ခါကျန်ဦးမယ်ထင်ပါတယ
်စစ်ကောင်စီပြောကွင်းကဘိုးချုပ်ဇော်မင်းထွန်းကတော့မနေ့ကပေါတော့မျိုးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့ကြောက်တော်မျိုးနယ်မှာရှိတဲ့စစ်ကောင်စီပိုင်းရေရင်နှစ်စီးကိုရခိုင်လက်နက်ကင် AA ဖွဲ့ဘက်ကတင်းယူသွားတယ်လို့ပြောဆိုထားပါတယ
်ပေါတော့မျိုးမှာတမတော်နဲ့မာနိုင်ငံရဲတပ်ဖွဲ့ကပြန်လည်ထိန်းချုပ်ကြတာရှိပါတယ်ဒီနေ့တမတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပေါတော့မျိုးလုံချုံကြီးအတွက်ကင်းလက်လေခဲ့ပါတယ်ဒီကင်းလက်လာတာကိုပြစ်ခတ်ခဲ့တာရှိပါတယ်နောက်တစ်ခါတော့ကျွန်တော်တို့ကြောက်တော်မှာရှိနေတဲ့မြန်မာနိုင်ငံရေချောင်းပိုင်ရေနေရာတည်ရေရင်နဲ့ရေဘွေလေးရေရင်ကိုအေအေအနေနဲ့ပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေဖြစ်ပါတယ်အေအေအနေနဲ့ဒီပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေကိုအကြမ်းဖက်ယူဆောင်သွားကြောင်းသိရှိရပါတယ်
ခုဆိုရင်စစ်ကောင်စီနဲ့ရခိုင်လက်နက်ကင် AA အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာ10ရက်အထိရှိလာပြီးတိုက်ပွဲအတွင်းဒေသခံတေဆုံးသူ15ဦးဒဏ်ရာရရှိသူ90ဦးနဲ့ဖမ်းဆီးခံရသူ83ဦးအထိရှိတယ်လို့ AA ဘက်ကပြောဆိုထားတာရှိပါတယ်။ဒါ့အပြင်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူ4000ကျော်အထိရှိလာတာလည်းဖြစ်ပါတယ်။စစ်ကောင်စီနဲ့ AA အဖွဲ့တိုက်ပွဲစတင်တဲ့နေ့ကနေဒီကနေ့အထိဆိုစစ်ကောင်စီလက်အောက်ခံနေကြားဆောင်တပ်စခန်း၄ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်ထားသလိုစစ်ကောင်စီတပ်တွေဆွန့်ခွာသွားတဲ့စခန်းပေါင်း40ကျော်လောက်ကိုပါသိမ်းပိုက်ထားတယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကစစ်ကောင်စီအထိုင်ချထားတဲ့ Tron Eye Viewer နဲ့နှုံးဘူး Viewer ကုန်းတွေကိုလည်းရခိုင်လက်နက်ကိုင် AA ဘက်ကကိုယ့်ရဲ့ဆက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။